လေပြားကောင်းဆောင်မမကရာဖီရဲ့ဇနီးနဲ့ကလေး၃ယောက်ဟာတနင်္လာနေ့မှာအယ်ဂျီးရီးယားနိုင်ငံကိုရောက်ရှိလာပါတယ်။သူတို့ကိုအယ်ဂျီးရီးယားအာဏာပိုင်တွေကလေပြားကိုနောက်ပိုင်းမှာလွှဲပြောင်းပြီးအနှံပေးဖို့လေပြားအတိုက်ခံသဘုံတွေကတောင်းဆိုခဲ့ကြပါတယ်။မစ္စတာကရာဖီရဲ့ဇနီးဖြစ်သူဆဖီယာသမီးအီရှာနဲ့တားနှစ်ယောက်ဖြစ်တဲ့မိုဟာမက်နဲ့ဟန်နီဘောတို့ဟာအယ်ဂျီးရီးယားနိုင်ငံကိုကားနဲ့လာရောက်ခဲ့တယ်လို့အယ်ဂျီးရီးယားနိုင်ငံချိုင်းဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။မစ္စတာဂရာဖီရဲ့တားသမီးတွေနဲ့အတူတမက်ချွေးမနဲ့မိတွေပါအတူလိုက်ပါလာကြတယ်လို့လည်းပြောပါတယ်။ဒီလိုရောက်လာကြတာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကိုရောလင်ပြားအတိုက်ခံတွေရဲ့အသွင်ကူးပြောင်းရေးအမျိုးသားကောင်စီ TNC ကိုပါအကြောင်းကြားခဲ့တယ်လို့အယ်ဂျီးရီးယားအာဏာပိုင်တွေကပြောပါတယ်။မြောက်အာဖရိကဒေသကလင်ပြားရဲ့တဦးတည်သောအိမ်နီးချင်းဖြစ်တဲ့အယ်ဂျီးရီးယားကလင်ပြားအတိုက်ခံ TNC အဖွဲ့ကိုအတိအမှန်မပြုဘဲမစ္စတာဂရာဖီကိုထောက်ခံနေတဲ့အပြင်ကြီးစားစစ်သားတွေကိုပါဆစ်လွတ်ခဲ့တယ်လို့အတိုက်ခံတပုံတွေဘက်ကအရင်တုန်းကဆွဆွဲခဲ့ပါတယ်။ဒါပေမဲ့အယ်ဂျီးရီးယားကဒါကိုညှင်းဆုပ်ပါတယ်။လီဘီးယားကောင်ဆောင်မစ္စတာဂရာဖီနဲ့အတူသူ့ရဲ့သားတွေအခုထိဘယ်မှာရှိနေလဲဆိုတာကိုဘယ်သူမှမသိကြသေးပါဘူး။သားတစ်ယောက်ဖြစ်တဲ့ခမစ်ဟာစနေနေ့ထရီပိုလီမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာကြာဆုံးခဲ့တယ်လို့အတိုက်ခံထိတ်တန်းအရာရှိတွေကပြောပါတယ်။ဒါပေမဲ့အခုတည်းကအတိအကျဘယ်သူမှမသိသေးပါဘူး။